ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားတာကိုနိုင်ငံတကာတရားရုံး ICJ ကဒီကနေ့အမိန့်ချမှတ်ခဲ့တာမှာဂမ်ဘီယာရဲ့တောင်းဆိုချက်6ချက်ထဲက4ချက်ကိုသဘောတူပြီးတရားသူကြီးတွေကတညီတညွတ်ထဲဆုံးဖြတ်ချက်အမိန့်ချခဲ့တာဖြစ်ပါတယ်။ဒီအမှုအပေါ်မှာ ICJ နိုင်ငံတကာတရားရုံးတရားသူကြီးတွေကဥပဒေကြောင်းအရဘလို့စင်ချင်းသုံးသပ်ပြီးအခုလိုအမိန့်ချမှတ်လိုက်တယ်လဲဆိုတာကိုအာရှလူ့အခွင့်အရေးကောင်စီကရှင်းနေဦးအောင်သူကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Round check ကတော့အိမ်မှာဖေရှိလို့ခေါ်တဲ့ဥပဒေခြေခံဖြစ်တယ်။အဲ့ဒါပါလဲဆိုတော့ဒီမျိုးနိုင်ငံသားဂျီနိုဆိုက်လို့ခေါ်တဲ့လူမျိုးတပ်ပတ်မှုကိုကျူးလွန်တယ်လို့စဉ်းစားလို့ရနိုင်လို့တဲ့ခြေခံအကြောင်းချက်နဲ့ပြည်စုံတယ်။ဒါပထမတစ်ချက်ဖြစ်တယ်။ဒုတိယချက်က plausible လို့ခေါ်တယ်။ plausible ဆိုတာကတော့ယင်မှုကိုလက်ခံစစ်ဆေးကြားနာသွားမယ်ဆိုရင်နောက်ဆုံးမှာ merits of the case ကိုခေါ်တယ်။အမှုရဲ့အရေးတွေ၊ကောင်းဆိုးအကြောင်းအကျိုးကိုဆုံးဖြတ်နိုင်လိမ့်မယ်လို့ဘုရားသုံးသပ်တယ်။တတိယချက်ကတော့ဘာကြောင့်ချလိုက်တာလဲဆိုတော့နောက်ဆုံးနဲ့ရည်ကျွန်းချက်ကပါလဲဆိုတော့ရန်နယ်ထဲမှာရိုဟင်ညာ6သိန်းတော့ဆက်ရှိနေတယ်တကယ်လို့ယုံကဟို provisional measure ချမှတ်မပြီးဘူးဆိုရင်ဆက်ပြီးတော့ရိုဟင်ညာရဲ့အခွင့်အရေးကိုချိုးဖောက်ခံနိုင်လို့ဒီအခြေအနေရှိတယ်တကယ်ဖြစ်ပြီးတော့ထင်ရှားတဲ့ imminent threat ပေါ့ခြင်းကြောင့်မှုတွေရှိနေတယ်တုံးတက်ပြီးတော့မှအခုလို provisional measure အမိကိုချမှတ်လိုက်တာဖြစ်ပါတယ
်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့မဖြစ်မနေလိုက်နာဖို့လို့လား
ဒီလိုရနှစ်ပိုင်းရှိရပါတပိုင်းကပါလဲဆိုတော့ ICJ မှာ enforcement mechanism ရှိဘူးတနည်းအားဖြင့်သူကနိုင်ငံရေးတပ်ဖွဲ့ထုတ်ပြီးတော့ဖမ်းနေတာလည်းမဟုတ်ဘူးနောက်ကုလသမဂ္ဂတပ်တွေဆီလို့ဖွင့်ရတာလည်းမရှိဘူး enforcement mechanism ရှိဘူးဒါကဒီဘက်တစ်ဖက်ဖြစ်တယ်ခြားတစ်ဖက်ကတော့တကယ်တမ်းလိုက်နာမလားမလိုက်နာသွားမလားဆိုတာကတော့ဒီမြန်မာအစိုးရနဲ့မြန်မာစစ်တပ်အာဏာပိုင်တွေနဲ့အဓိကဆိုင်အဲ့တော့သူတို့လည်းပဲသူတို့ကများသောအားဖြင့်အမြဲတမ်းလိုလိုပဲ state sovereignty ဆိုပြီးတော့တိုင်းပြည်မှာအရှုပ်ချာနာရှိတယ်ပြောချင်တာငါတို့လုပ်ချင်လုပ်မယ်ဆိုတဲ့အခြေခံမျိုးပေါ့သူတို့ဒီအခြေခံကိုတော့လက်ရှိမြန်မာဆွေးရနဲ့မြန်မာစစ်တပ်ကောင်းဆောင်တွေကသိပြီးတော့မိမောင်းထိုးလို့မရှိဘူးဘာကြောင့်လဲဆိုတော့အချက်နှစ်ချက်အရာဖြစ်တယ်ဘာသာချက်ကပါလဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီ ICJ ရုံးသွားပြီးတော့ကတင်ပြခဲ့တာကဘာသဘောဆောင်လဲဆိုတော့ဟလာ ICJ ကချမှတ်လိုက်တဲ့အမိန့်ကိုလိုက်နာပါမယ် ICJ ရဲ့ jurisdiction စီရင်ပိုင်ခွင့်ကိုလက်ခံပါတယ်လို့ပြောလိုက်တာပဲဒါပြန်ချက်ဖြစ်တယ်ဒုတိယချက်က genocide convention လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုကာကွယ်တားဆီးဖို့နဲ့ဖြစ်လာရင်ပြည်ပြည်ရေးဖို့ဆိုတဲ့ငံနာဥပဒေကိုမြန်နိုင်ငံလက်မှတ်ရေးထိုးထားဆိုတာမငြင်းဘူးအဲ့တိုင်လက်နာဆောင်မှုတောင်းရှိဆိုတာမငြင်းဘူးအဲကြောဒီ state sovereignty နဲ့တိုင်းပြည်အချုပ်အခြာနာရှိတယ်ငါတို့ကတော့သွားမယ်ဆိုတာမျိုးနဲ့ဆက်လက်သွားဖို့အလားအလာကမြန်မာဆွေးရဘက်ကနည်းသွားပြီလို့ကျွန်တော်သုံးသပ်ပါတယ
်ကျွန်တော်ဘာလို့မေးတာလဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအရင်ကလည်းဒီချိုးဘာတွေကမလိုက်နာတဲ့နိုင်ငံတွေရှိရဆိုတော့မလိုက်နာရင်ရောဘာတွေဖြစ်လာနိုင်လဲ
မလိုက်နာရင်ဘာတွေဖြစ်လဲဆိုတော့ဗရန်ချက်ကတရားရုံးကိုစော်ကားလိုက်တယ်ပါတယ်တရားရုံးမထိမဲ့ရင်ကြွားရောက်တယ်ဒါဗရန်ချက်ဖြစ်တယ်ဒုတိယချက်ကဘာလဲဆိုတော့ကဘာနဲ့ကွမ်းပေါ်ဗျာတရားမျှတမှုရှာဖွေတဲ့စနစ်ကိုစတင်လိုက်တာပဲနိုင်ငံတကာအခြေခံအနေတရားမျှတမှုရှာဖွေတဲ့စနစ်ကိုစတင်လိုက်တာကဘာဖြစ်သွားလဲဆိုတော့သူတို့ကိုယ်တိုင်ကဒီထက်မှဖြစ်နေတဲ့ဟာကြီးတွေတကယ်ဖြစ်နေတော့ဝန်ခံလိုက်တာပဲသူတို့ကျင်နာကတော့ဟိုပါပေါ့အဲ့ဒါကိုလူသိအောင်မလုပ်စေချင်ဘူးဆက်ဖုံးပြထားမယ်ကျွန်တော်ပြလိုက်တာအဲ့လိုပြလိုက်ခြင်းအပြင်ပူဆိုးသွားပြီးတော့မှဖြစ်နိုင်ငံတကာကဟိုဒီ ICJ လုံးဝမဟုတ်တော့တခြားနည်းနဲ့ဒီဥပဒေမှုတွေပူပူလာနေတယ်။ဟို PR တွေပူများလာနေတယ်။စီးပွားရေး investment ရင်းနှီးမြှုပ်နှံမှုတွေကတို့တို့ဖြစ်ခဲ့သွားနိုင်တယ်။ဘာကြောင့်ဥပဒေစိုးမိုးကြီးပြတ်သွားပြီဆိုတော့အတင်ရှားပြလိုက်တာ။ဆိုတဲ့အခါကျတော့ရင်းနှီးမြှုပ်နှံမှုတွေထိခိုက်သွားမယ်။နိုင်ငံသားတူချင်းတီကနေပြီးတော့နိုင်ငံတကာနဲ့ဆက်ဆံဆောင်ရွက်တာတွေပါထိခိုက်သွားနိုင်တဲ့အခြေအနေရှိ
။တရားသူကြီးတွေထဲမှာမြန်မာဘက်ကဒီခန့်အပ်ထားတဲ့ဒီတရားသူကြီးတူလဲပါတယ်။တရားသူကြီးတွေအကုန်လုံးကသဘောတူပြီးတော့အမိန့်ချမှတ်လိုက်တဲ့အပေါ်မှာရောဘာများပြောချင်ပါလဲ
။အဲ့ဒါကောင်းပါလေ။ဘောတူမင်းချလိုက်တာကဒါတရားရုံးကသူထုံးလို့နဲ့ညီထုတ်သွားတာကျွန်တော်တို့ဘက်ကဘာမှပြောစရာအကြောင်းမရှိဘူးတရားရုံးရှင်းပြသွားတဲ့ထဲထဲမှာအစိတ်ဝင်စားစရာကောင်းတာပါလဲဘာကြောင့်ဒီလိုအမှုမျိုးချရလဲဘာလို့ချက်ကဒီလိုအမှုမျိုးက common interest ဖြစ်တယ်လူသားလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်အဲကြောင့်ဘယ်သူမှဆိုတရားဆွဲဆိုခွင့်ရှိတယ်ဘယ်နိုင်ငံမှဆိုတရားဆွဲဆိုခွင့်ရှိတယ်တရားဆွဲဆိုတော်မျိုးကစက်ကုပ်ဆောင်သွားမှာဖြစ်တယ်နောက်တစ်ခါရေးကြည့်တာပါလဲဆိုတော့ moral law and aim of nation ကိုတုံ့သွားတယ်။လူတွေကကိုကျင့်တရားဆန်ဥပဒေလေးစားလိုက်တာ။ဒါကို ICJ ထောက်ပြသွားရတယ်။ ူဂျင်တရားပြက်လို့ဖြစ်တယ်ပြတာလူသားချင်းစာနာတဲ့စိတ်မရှိလို့ဖြစ်တယ်ပြတာဒါကိုပြန်ထောက်ပြသွားတယ်နောက်တစ်ခါကဘာကြီးကသွားနေရပါတယ်ဆိုရင် humanitarian and civilization ကိုသွားနေတာတော့လူသားချင်းစာနာထောက်ထားတဲ့စိတ်ဓာတ်အခြေခံနဲ့ရင်ကြီးတဲ့လူအဖွဲ့ကြီးတခြားဘူးပါလားတံမိုးတွေကိုကြောက်ထောက်ပြသွားရတယ်အဲ့တော့ဒီ genocide convention ရဲ့ fundamental value ပေါ့ခြေခံတံမိုးတွေကဒါနဲ့ဆက်သက်တယ်အဲကြောင့်ရိုဟင်ဂျာတွေဟာဂျီနိုဆိုက်ကော်မရှင်အောက်မှာကာဝဲမှုရစေနေဆိုတံမှုသဘောတရားတွေကိုရှင်းပြသွားတာဟုတ်တယ်ဟိုရက်တိကျကတော်တော်အရှင်းမြင့်တယ်လို့ကျွန်တော်ပြောမှာဖြစ်တယ်